ိုင်းနိုင်ငံမြို့တော်ဘန်ကောက်မှာရှိတဲ့ထိုင်းအထူးစုံစမ်းရေးဌာန Department of Special Investigation DSI ကနေထိုင်းနိုင်ငံအနာဂတ်ပြည်ပြင်ပြောင်းလဲရေးတိုးတက်ရေးအတွက်ရည်ရွယ်ပြီးဇွန်လ29ရက်နေ့ကနေ30ရက်နေ့ထိလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းဆိုင်ရာဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ပါတယ်အဖွဲ့အစည်းအဝေးကိုနိုင်ငံပေါင်း90ကလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာပါဝင်ကူညီခဲ့တဲ့အဖွဲ့တွေပါဝင်တက်ရောက်ခဲ့ပြီးတော့အဲ့ဒီမှာထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတာဝန်ရှိသူတွေလည်းတက်ရောက်ဆွေးနွေးခဲ့ကြပါတယ်အပြည့်အစုံကိုတော့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံတွင်းမှာလူကုန်ကူးမှုတက်ဖြည့်လုပ်ငန်းတွေနဲ့ပတ်သက်လို့ထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI နဲ့အတူပူးပေါင်းလှုပ်ဆောင်ခဲ့ကြတဲ့နိုင်ငံပေါင်း90ကကွန်ရက်အဖွဲ့ဝင်တွေနဲ့အတူမြန်မာရွှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကိုလည်းထိုင်းနိုင်ငံတွင်းကလူကုန်ကူးမှုတက်ဖြည့်လုပ်ငန်းတွေကိုဆက်လက်ပြီးတော့ပူးပေါင်းလှုပ်ဆောင်ဖို့အတွက်ဖိတ်ကြားခဲ့တာဖြစ်ကြောင်းအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပြပါဗျ
။ဒီတွင်မိပါမူရေးရှေဘောမှာကိုယ်နဲ့လူကုန်ကူးမှုကိစ္စတွေကိုဆက်သွယ်ဆောင်ရွက်နေကြတဲ့လူတွေဟိုခေါ်ပြီးတော့မှဟိုပြန်ပြီးတော့မှသူတို့ကအကျဉ်းတင်တယ်ဆိုတဲ့အကြောင်းနဲ့ချက်ပြီးတော့မှဟိုလောက်ကန်ဆောင်ရွက်ကြဖို့အတွက်ဖိတ်ခေါ်ကြတဲ့သဘောပြီးတော့မှဒီတူးရှင်းကြီးလောက်ရကန်ကြတဲ့ဟာမှအခက်အခဲကြုံရတာတွေကိုဟိုတင်ပြကြတယ်ဗော။ဒီတော့သူတို့တွေကပေါ်မတရားလက်ဆောင်ပစ္စည်းတစ်ခုစီပြေးလိုက်တယ်ပေါ့
လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုပူပေါင်းလှုပ်ဆောင်မှုတွေကြောင့် DSI ကပေးတဲ့စုကိုလည်းဥကြောတောင်းကရရှိခဲ့မှုပါတယ်ထိုင်းနိုင်ငံတွင်းမှာနိုင်ငံသားသားရွှေ့ပြောင်းလို့သမားတွေရဲ့အလုတ်တာဝန်စီမံခန့်ခွဲရေးအဥပဒေစီမံချက်အသစ်ပေါ်ပြန်လည်တုံ့သက်နိုင်ဖို့အတွက်ထိရောက်စွာတင်ပြဆွေးနွေးနိုင်ခဲ့တယ်လို့လည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကရှင်းနေဦးအောင်မျိုးသားကဆိုပါတယ
်တင်တော်တဲ့အကြံဉာဏ်ကြီးဆွေးနွေးရတယ်လို့ပြီးတော့တရားတရားအကြံပြုကြပါတယ်။အန်ကယ်ရူကလည်းအဓိကဖြစ်နေတဲ့လောဆယ်ဥပဒေ1အခုဥပဒေ2ထွက်တဲ့အချိန်မှာပြည်တံက40လောက်တက်လာတယ်။တက်လာတဲ့အခါကျတော့တော်တော်များများဒီဟာထိုင်းနိုင်ငံမှာရောက်လာပြီးတော့နှစ်ပေါင်းဖယ်စုနှစ်နဲ့ကြီးပြီးနေတဲ့အခါမှာထောက်ထားမရှိရလည်းရှိကြတယ်။အခုလိုဥပဒေပြဋ္ဌာန်းပြီးတော့အခုချက်ချင်းအရေးယူလိုက်တဲ့အခါမှာလူတွေကကတောင်းနှောင်းနှင်းဖြစ်သွားတယ်။ဘာဖြစ်လို့လဲဆိုတော့ခြေသက်ဖက်မှာဆိုလို့ရှိရင်စက်ယုံတယုံမှာလူတစ်ထောင်ရှိတာဟာအဲ့လိုဝန်ထမ်းမဲ့ကြတာနဲ့ဖြစ်ပြီးကုန်တာကတရားလောက်ကြံတော့တယ်။ကြံတဲ့ခါမှာဒီလူတွေဟာအဲကိုညီထောက်တန်ဖိုးမဲ့လူမရှိခဲ့ရင်နောက်ဆုံးဒီလူမောင်ကိုလမ်းဟိုပဲရောက်သွားနိုင်တယ်ဆိုတာကိုလည်းအငယ်တို့ခင်ဗျားဆွေးနွေးပါလေ။သူတို့ DSI ကြီးကဲတွေကလည်းအဲ့ဒီဟာကိုလက်ခံပါတယ
်။အင်္ဂါနေ့ကအမေရိကန်နိုင်ငံကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာတော့21ရာစုအတွင်းလူပေါင်းသန်း20ကျော်ဟာလူကုန်ကူးခံနေရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိထိရောက်ရောက်အရေးယူဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုခဲ့တာပါဒီနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာ36နိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးကိုအပြည့်အဝပူပေါင်းဆောင်ရွက်တဲ့နိုင်ငံအစ်စ်တီယာ1အဖြစ်သတ်မှတ်ခံခဲ့ရပါတယ်။နောက်ထပ်နိုင်ငံပေါင်း80ကတော့တီယာ2အဆင့်သတ်မှတ်ပေးခဲ့ပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးတွေမှာစောင့်ကြည့်ခံနိုင်ငံအစ်စ်တီယာ2အဖြစ်သတ်မှတ်ပေးထားပါတယ်။ကျန်တဲ့နိုင်ငံပေါင်း23နိုင်ငံကတော့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာလုံးဝပူပေါင်းဆောင်ရွက်မှုမရှိတဲ့အဆိုးရွားဆုံးနိုင်ငံအစ်စ်တီယာ3အဖြစ်သတ်မှတ်ပေးထားပါတယ်။ထိုင်းနိုင်ငံအနေနဲ့ကတော့အင်းနီနာချင်းမြန်မာနိုင်ငံကအလုလာလုကြတဲ့ရွှေပြောင်းလို့သမားတွေတန်းနဲ့ချီပြီးရှိတာကြောင့်သူတို့ရဲ့ပင်လယ်စာလုပ်ငန်းတွေနဲ့တခြားရေသက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေမှာလူကုန်ကူးခံရတာတွေရှိတယ်ဆိုပြီးဝေဖန်မှုတွေခံနေရတာဖြစ်ပါတယ်ဒီအတွက်တီယာ2စောင့်ကြည့်စည်းနေမှာပဲသတ်မှတ်ခံရတာဖြစ်ပါတယ်ရှင်